မြန်မာနိုင်ငံကနေရာတချို့မှာမိုးတဲထန်ရေးကြီးမှုတွေကြောင့်ဒေသခံတွေဘီလူရပြောင်းရွှေ့ခဲ့ရတဲ့အခြေအနေကိုပြောပြပေးပါမယ်ကျွန်မကတော့စုစုပါမြန်မာနိုင်ငံအထက်ပိုင်းဒေသတွေမှာမကြသေးခင်ရက်တွေအတွင်းအေရီမြေရေးစတိုင်မြစ်တက်လာနေတာကြောင့်ရေကြီးတိုင်းနဲ့အန်ဒီရဲ့တတိထားဖို့ကိုမိုးလေဝသနဲ့ဆလာဗီရာညွှန်ကြားမှုဦးစီးဌာနကတတိသေးထားသလိုရာနယ်ခြေတွေဒေသခံတွေကိုလည်းဘီလူရပြောင်းရွှေ Mugaro, Dithin Batema, Muyo Nemelu Kamantare Dre, Suing Yimati, Yanine, and Yemishi Bemet, Ritabu Lurelu Piovari.
Di Tamarane Sagama, Suing Yemagu, Mayado Nyale, Tavimelu, Kuye, Nia de Nia Nitabu Mamudibi, Genoa, the Piazent Adenebono, Palunazro, Yedani Resudi Dajon.
ကျွန်မတက်နေရဆိုဒီတဲ့ကြောင့်အောက်မှာတော့အဆက်ကတော့ရှိမှာပဲဟိုအနေနဲ့များတော့တက်လာမှာပဲဆိုရင်ရတဲ့ရင်မမရောက်တော့လည်းပဲဟိုနေပိုင်းတွေကတော့ကျွန်တော်တင်နေရေကတော့လွန်မှုမှုကတော့ရှိဦးမှာပါပဲခင်ဗျာကချင်ပြည်နယ်မြစ်ကြီးနားဝိုင်းမော်နယ်ရှေကူမှာလည်းပြည်ကြတဲ့စနေနေ့နောက်ပိုင်းကစလို့ရေဘေးကစေးစကန်72ဖွင့်လဲခဲ့ရပြီးလူဦးရေ600ကျော်ကိုပြောင်းရွှေ့နေရချပေးခဲ့ရတယ်လို့လည်းလ ထောက်ပံ့မှုတွေပါစီစဉ်ပေးထားတယ်လို့လူကယ်ပြန်ဝင်ကြီးဌာနညွှန်ကြားမှုဒေါ်ဖြူလဲ့လဲ့ထွန်းကပြောပါတယ်
ကြည့်တော့ပြန်ကြနေတယ်အဲ့တော့ပြန်ပြောင်းရှိဖို့ပါဖို့တော့တချို့တကယ်တော့ထုတ်ပြီးခြိုင်ပေါ့နော်ဘိုင်းမော်ကျတော့ပြန်ရွှေ့ကုန်ရတယ်ပြခုကတော့ရေကြီးရေရှမ်းတဲ့ကာလတော့ရောက်တာပြီပေါ့နော်ရောက်လာတဲ့အခါကျတော့ဟိုပြီးခဲ့တဲ့နှစ်တွေနဲ့မတူတာတော့ဒီနှစ်ရေပြီးအဲ့လိုပြောင်းရွှေ့ရတဲ့ဒီလိုဆို max လေးတွေပါထောက်ပံ့ဖို့ပေါ့နော် max တို့အဲ့လိုဆက်ပြားလို့အဲ့လေးထောက်ပံ့ဖို့တော့အမတို့စီစဉ်ထားတာရှိတယ်
နောက်လာမယ့်နှစ်ရက်အတွင်းမှာကချင်ပြည်နယ်ပမော်မြို့နယ်နဲ့စကိုင်းတိုင်းကတားမြို့နယ်မှာလည်း ERR မြို့ရေစိုးရင်ရေမှက်ရောက်လာနိုင်လို့မြေကမ်းပြီးနေထိုင်သူတွေကိုရေပီးသတိပေးလိုက်လံနှိုးဆော်နေကြပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ။